ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်အမေရိကန်အစိုးရဘက်ကအတိမတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဂျော်ဒန်ပြည်အဗ်ဒူလာကအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံတည်ရှိမှုတစ်ခုတည်းနဲ့သာဖြစ်ရှင်းနိုင်မှာဖြစ်ပြီးအရှိဂျေရုဆလင်ကအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့အနာဂတ်ဖြစ်ရမယ်လို့ဂျော်ဒန်ပြည်ကအမေရိကန်ဒုသမ္မတကိုပြောဆိုခဲ့တာပါ။အမေရိကန်ဒုသမ္မတရဲ့လေးရချာအရှိလေပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံဖြစ်တဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့ဒုသမ္မတပန့်စ်ဟာအစ္စရေးကိုခီးဆက်မှာဖြစ်ပါတယ်။မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒချေမှုန်းရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းဒုသမ္မတကကတိပြုခဲ့ပါတယ်။ဂျမ်ဘာဝါရာနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမ္မတပန့်စ်ကအီဂျစ်နဲ့ယင်မောင်းတန်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာအစ္စလာမစ်အစွန်းရောက် ISD ရဲ့တိုက်ခိုက်မှုပါဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒဇင်ဘာလကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်မမြေတာဝန်ရှိသူတဦးရဲ့ဒေသတွင်းခရီးစဉ်ဖြစ်ပါတယ်။ဒီခရီးစဉ်အတွက်မှာပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့အမေရိကန်ဒုသမ္မတတွေ့ဆုံဖို့မရှိဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ။